ောတာရှင်များခင်အခုပြည်သူ့လွှတ်တော်မှာဥပဒေမူကြမ်းတွေတင်သွင်းတာတွေဆွေးနွေးတာတွေအတည်ပြုတာတွေကိုတင်းနေမှာတွေ့ရပါတယ်ဒီအကြောင်းတွေကိုဆွေးနွေးသွားဖို့အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့အာဆလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင်းနေဦးမင်းလွင်ဦး Civil Society for Burma လွတ်လပ်သောမြန်မာလူပေါင်းအဖွဲ့တာဝန်ခံဦးထွန်းအောင်ကျော်နဲ့ Burma Today Internet သတင်းစာအက်ဒီတာဦးမင်းလှိုင်တို့ဖြစ်ကြပါတယ်ကျွတ်တော်စီယူပွဲတွေမှာအခုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအလုသမားအဖွဲ့အစည်းဥပဒေမူကြမ်းတင်သွင်းလိုက်တာကိုအတည်ပြုပါတယ်အလုသမားတမန်ကားတွေဖွဲ့စည်းနိုင်အောင်လို့ဒီဥပဒေကိုတည်ပြုလိုက်လို့လည်းဆိုပါတယ်အထားအပြင်လည်းပဲတောင်သူလယ်သမားတွေအတွက်အရင်တုန်းကရှိခဲ့ပြီးသားဥပဒေဟောင်းတွေကိုပယ်ဖျက်ပြီးတော့ဥပဒေအစ်စ်လုပ်မယ်လို့လည်းပဲကျွန်တော်တို့ကြားရပါတယ်အဲ့ဒီဥပဒေအစ်စ်ကတောင်သူလယ်သမားတွေကိုဘယ်လောက်အကျိုးပြုနိုင်မလဲဒီအကာအကွယ်ပေးနိုင်မလဲဆိုတော့ကျွန်တော်တို့စောင့်ပြီးတော့ကြည့်ကြအောင်မှာပါအထားအပြင်လည်းပဲတခြားဥပဒေကြမ်းတွေတင်သွင်းတာတွေကြားပါတယ်ဒါတော့ဒီဥပဒေတွေဆွေးနွေးနေတာတွေနဲ့ပတ်သက်ပြီးတော့ဥစွာပထမဦးမလွင်ဦးကိုကျွန်တော်မေးပြသေးခင်ဗျဒီဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိပါသလဲလို
့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဒုတိယကြိမ်ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတော့လူတွေမျက်စိတော်တော်လေကုံလောက်အောင်ကိုပြုပြင်ပြောင်းလဲမှုတွေကတော်တော်များတော့ကျွန်တော်တို့တွေ့ရတယ်အစောကပြောသလိုမျိုးပေါ့လေဥပဒေအသေးပြင်ဆင်ကြားထားမှုဆုံးဖြတ်တဲ့ကိစ္စရတယ်မှာပထမဦးဆုံးဆုံးဖြတ်တဲ့ကိစ္စရတယ်ကအခွန်ငွေသတ်မှတ်တာတွေနဲ့ပတ်သက်ပြီးတော့အခွန်ငွေနဲ့ဆိုင်တဲ့ဥပဒေတွေကို၅ခုကိုသူတို့ပြန်လည်ပြင်ဆင်ပြရမယ်။နောက်ပြီးတော့တခါဒီကျွန်တော်တို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကနေတင်သွင်းတဲ့အဆိုတချို့ကိုသူတို့လက်ခံတယ်။တချို့အစောကပြောသလိုဥပဒေကြမ်းနေတင်လာတဲ့ဥစ္စာတွေကိုလည်းတချို့အကြီးကြီးဆွေးနွေးဖို့အတွက်သူတို့စီမံဆောင်ရွက်တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့တော့အဲ့ဒီလိုမျိုးဥပဒေတွေနဲ့ပတ်သက်လို့အလုံသမားဥပဒေနဲ့ပတ်သက်လို့သူတို့ရေးဆွဲထားတဲ့ဥစ္စာတော့ကြားပါပြီ။ဒါကတော့ကျွန်တော်တို့ဒီအစိုးရအသင်းမတိုင်ခင်ကတည်းက ILO ရဲ့ PR ကြောင့်မြန်မာနိုင်ငံအတွင်းမှာလွတ်လပ်တဲ့အလုံသမားအသင်းအဖွဲ့တွေဖွဲ့စည်းနိုင်ဖို့ဆိုပြီးတော့ ILO ကဖိထားပြီး PR ပေးပြီးတော့ပြောဆိုတဲ့အခါမှာဒီစစ်အစိုးရလက်ထက်ကတည်းကဒီအလုံသမားအသင်းအဖွဲ့တွေပေါ်ပေါက်ရေးအတွက်ကိုဥရီရည်ဆွဲနေတာနှစ်နှစ်သုံးနှစ်နီးပါးလောက်ရှိပြီလို့ကျွန်တော်တို့သိရပါတယ်အခုတော့ပြီးသွားလို့ဒီဥရီဂျန်ကိုတင်ပြလာတယ်လို့ကျွန်တော်တို့ထင်မြင်ယူဆပါတယ်အဲ့တော့အဲ့ဒီဥရီဂျန်ကလည်းကျွန်တော်တို့မဆာလာလက်ထက်ကအလုသမာအခွင့်အရေးဥရီနဲ့သိပ်ကွာလာမယ်လို့တော့ကျွန်တော်အနေနဲ့တော့မထင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေါက်တာဝင်ရေး၃ပါးကိုထိခိုက်မယ်ဆိုလို့ရှိရင်ဘာမှခွင့်ပြုမှာမဟုတ်တဲ့အတွက်လွတ်လပ်စွာစီတန်းလဲလဲခွင့်တို့စာနာထုတ်ဖို့ခွင့်တို့ဆိုတာကအတိုင်းတာကန်တာပေါင်းနေမှာပဲလုံးဝမယ်လို့ကျွန်တော်ကတော့ထင်ပြီးသားပါတယ်။သုံးနည်းပြီးသွားပဲနောက်တစ်ခါတောင်သူလေသမားဥပဒေတွေနဲ့ပတ်သက်လို့လေ1953လေးရမြေနိုင်ငံတော်ကျူးလွေဥပဒေကိုသူတို့ဖျက်သိမ်းမယ်။နောက်ပြီးတော့တစ်ခါ1963ကြီးစားချတာရေးဥပဒေ1963တောင်သူလေသမားအခွင့်အရေးကာကွယ်ရေးအဥပဒေတွေကိုသူတို့ဖျက်သိမ်းမယ်လို့ပြောပါတယ်။အဲ့တော့ဒီလေရမြေတွေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့တော်တော်ကြီးကိုအချိန်ယူလှုပ်ဆောင်ရမယ့်ကိစ္စရဖြစ်တယ်လို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်လေယာမြေတွေသိမ်းယူတယ်ဆိုလို့ရှိရင်လေယာမြေတွေကိုလုတ်ကန်หนีပြီးတော့လုတ်ကန်စားတောက်တဲ့တောင်သူလယ်သမားတွေကိုအစားပြန်ပေးရမယ်။နောက်ပြီးတော့တခါအခွင့်အရေးတွေနဲ့ပတ်သက်လို့ရှိရင်လည်းဒီတောင်သူလယ်သမားတွေစိတ်တိုင်းကြလွတ်လွတ်လပ်လပ်စိုက်ပျိုးနိုင်ဖို့အတွက်နောက်တခါတောင်သူလယ်သမားတွေစိုက်ပျိုးဖက်ရှိလာတဲ့ဖက်ကုန်ပစ္စည်းတွေကိုအစိုးရကနေပြီးတော့သတ်မှတ်ရေနှုံးနေတဲ့အညီပေါက်သေးနေတဲ့အညီဝယ်ယူပေးဖို့စားတဲ့အခွင့်အရေးတွေပါဖို့လိုတယ်။နောက်ပြီးတော့တခါညီယာပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့ရှိရင်လေလေယာမြေညီပေါ်မြေအောက်အားလုံးကိုနိုင်ငံတော်ကပိုင်လာဖြစ်တဲ့အတွက်ဒီမြေပိုင်ခွင့်ကိုတော့တောင်းလေသမားတွေရမှာမဟုတ်ပြီမဲ့လေဒီမိသားစုဆင်ဆက်မပြစိုက်ပျိုးစားတောက်နိုင်ခွင့်စီမံခန့်ခွဲပိုင်ခွင့်နေပါဖို့လိုတယ်ဒီလေယာမြေထုတ်ကုန်နေနဲ့ပတ်သက်ပြီးတော့တောင်သူလယ်သမားတွေအသုံးပြုနေတဲ့ပစ္စည်းတွေမသိမ်းမှုလိုတယ်နောက်တစ်ခါလိုအပ်တဲ့အမတော်ကြီးတွေကိုအစိုးရကနေပြီးတော့ခိုင်မာမာတာဝန်ယူတဲ့စနစ်နဲ့ပြဌာန်းနေတဲ့ဥတွေဖြစ်ဖို့လိုပါတယ်ဒါတွေကိုတော့ကျွန်တော်တို့စောင့်ကြည့်အောင်မယ့်အခြေအနေရှိပါတယ်ခင်ဗျ
ဟုတ်ကဲ့အမှန်ကတော့ကျွန်တော်တို့မြန်မာနိုင်ငံဟာလေယာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဆိုတော့ကတောင်သူလယ်သမားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ကောင်းကောင်းပေးနိုင်မှုကတော့လိုတာပေါ့အခုကျွန်တော်တို့ကြားနေရတဲ့သတင်းတွေထဲမှာဆိုမကြာခဏပဲဒီဘိုးစင်ပေါင်ဆက်လုတ်ကင်လာခဲ့ကြတဲ့လေယာမြေတွေကိုဒီအစိုးရကနေပြီးတော့တင်သွားတာတို့ပုဂ္ဂလိကကုမ္ပဏီတွေကနေပြီးအတင်းလှူသွားတာတို့ ကျွန်တော်တို့ကြားရတယ်ဒေါင်းလူလယ်သမားတွေအိုးမဲ့အိမ်မဲ့ဖြစ်နေကြတယ်ဆိုတဲ့တဲ့နေကြားရတယ်ဒီတော့အသားမျိုးတွေကမဖြစ်တဲ့နဲ့ကိစ္စတွေပါပဲအနောက်တစ်ခုကလည်းပဲခုနကဦးမင်းလွင်ဦးပြောသလိုပဲဒီအလုတ်သမားအဖွဲ့အစည်းတွေပါတွေဖွဲ့မယ်ဒေါင်းလူလယ်သမားအဖွဲ့တွေပါတွေဖွဲ့မယ်ဆိုလို့ရှိရင်မဆလာခေတ်ကာလကလို့အစိုးရရဲ့ဩဇာခံပြီးတော့အစိုးရရဲ့စီဝေးပွဲတွေကိုအစိုး ံးသားမိပါတယ
်ကျွန်တော်အနေနဲ့တော့ဒီကြောင်းလဲမှုတွေလုပ်တဲ့ကိစ္စတွေကတကယ်တကယ်အကျိုးတိုင်းပြည်အကျိုးတက်မျှော်ကိုးပြီးတော့ဒီတိုင်းပြည်ဖြစ်တဲ့စိတ်နဲ့ပြောင်းလဲဖို့ရည်ရွယ်ကြံ့ရွယ်ဆိုရင်ကျွန်တော်တို့ကလက်ကမ်းကြိုးစားဖို့အစဉ်အသင်းဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ခေတ်ဆက်ဆက်မှာဒီစစ်အာဏာရှင်စနစ်ရဲ့အုပ်ချုပ်သူတွေကကျွန်တော်ပြည်သူတွေကိုလိမ်ညာလှည့်ပြခဲ့ကြတယ်မြမအရေးကိုအားပေးခြင်းနဲ့ဒီမိုကရေစီစနစ်ကိုထွန်းကားစေခြင်းနဲ့ UN နဲ့ဒီအနောက်ဥရောပနိုင်ငံတွေရဲ့ဒီဖိအားပေးမှုတွေကိုသူတို့လိမ်ညာလှည့်ပြခဲ့ကြတယ်အဲ့လိုလှည့်ပြပြီးတော့အချိန်ဆွဲတဲ့မူဝါဒအရကျန်တာပြုရင်ပြောင်းလဲမှုတွေမလုပ်ခဲ့ဘူးအဲ့လိုမလုပ်ခဲ့တဲ့အတွက်ကျွန်တော်တို့ဒီဘက်ချမ်းကလူတွေအားလုံးကတန်လျာနဲ့စောင့်ကြည့်နေတဲ့သဘောရှိတယ်ဒါပေမဲ့ဟိုဘယ်လိုဘယ်ဖြစ်ဖြစ်အမှန်တကယ်ပြောင်းလဲမှုဖြစ်တယ်ဆိုရင်တော့ကျွန်တော်တို့ကကြိုးစားဖို့အဆင်သင့်ရှိတယ်အဓိကတော့အပေါ်ယံအချိန်ဆွဲသွားပြီးတော့ဒီတဖြည်းဖြည်းနဲ့ပြောင်းမှမယ်ပြောင်းမှမယ်ဆိုတော့အပေါ်ယံလေးပြောင်းပြပြီးတော့ဒီတိုင်းသွားမယ်ဆိုရင်တော့တိုင်းပြည်ကြီးကကိုကချွတ်ချုံကြနေတဲ့အစင်ကနေပြီးတော့နောက်ဆုံးကျွန်တော်တန်းပြီပါပြိုကွဲနိုင်နေဆိုတဲ့အစင်ကိုရောက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ခင်ဗျာ။ဟိုအတိတ်ကကြုံခဲ့ရတဲ့အတွေ့အကြုံတွေအရာလည်းပဲပေါ့လေ။1962ခုနှစ်ဒေါ်လာရင်းကောင်စီတက်လာပြီးတဲ့နောက်ပိုင်းဒီစစ်တပ်ကတန်းပြီကိုအုပ်ချုပ်ခဲ့တာဒီအနှစ်40ကျော်ကာလ။ဒီအတွင်းမှာကြုံခဲ့တွေ့ခဲ့တဲ့ဟာတွေကအကောင်ပြောစရာကမရှိသလောက်ဖြစ်နေတာပဲနော်။ဤသူတွေကိုနိုင်ငံကြခြားကဘာကိုပါလှည့်ပြပြီးတော့နော်အယုံသွင်းခဲ့တဲ့ဟာလေနောက်တကယ်တမ်းလက်တွေ့မှာကျတော့ဟိုပုံစံတစ်မျိုးဖြစ်နေတာလေအဲ့ဒီအတွေ့အကြုံတွေကြောင့်လည်းပဲစံမရတွေအကုန်လုံးကျွန်တော်တို့မှာရှိနေတာပါအခုလည်းပဲအခုဒီနှစ်အကုန်မှာအာဆီယံအဖွဲ့ကြီးရဲ့တဘာပတိဖြစ်နေဆောင်ရွက်နိုင်မှုအတွက်ဦးသိန်းစင်ရဲ့အစိုးရကနေပြီးတော့ဟန်ပြလုပ်နေတာပါဆိုပြီးတော့အများကယူဆနေကြတဲ့ကိစ္စရှိပါတယ်ဒီတော့တကယ်တမ်းလက်တွေ့သူတို့ဘလောက်တောင်မှတိုင်းပြည်အတွက်ပြည်သူတွေအတွက်ကောင်းအောင်မှန်တကယ်လုပ်ပေးနိုင်မလဲဆိုတာကိုကျွန်တော်စဉ်းစားရမှာပါဒီလွတ်တော်စည်းဝေးပွဲတွေမှာအကျဉ်းအောင်ပြုပြင်ရေးဥပဒေမူကြမ်းဆိုပြီးတော့ဒီလွတ်တော်ကိုလည်းဦးသိန်းညွန့်ကနေပြီးတော့တင်သွင်းပါတယ်သူကဒီ27ရာစုနှစ်နဲ့ညီညွတ်တဲ့ဟာမျိုးအကျဉ်းအောင်အဲဝေးတွေလုံးတင်နေအခုထောင်ထဲမှာဖြစ်နေဖြစ်နေဆိုတာတွေကိုဒါကိုသွင်းနေကြပါတယ်ဆိုတော့အခုတော့လွတ်တော်ဥက္ကဋ္ဌကနေပြီးတော့သူတို့မှလည်းပဲအကျဉ်းအောင်ဥပဒေပြင်ဆင်ရေးရှိလို့ဒီကိစ္စကိုလက်မခံပါဘူးဆိုပြီးတော့ပယ်ချလိုက်တယ်ဆိုတာကြားရတယ်အနောက်ပြည်တော်တခါဒီနိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့သွင်းနေကြတဲ့အခါမှာဒီတမတော်တွေကလွတ်တော်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ပြီးတော့တာဝန်ထမ်းနေကြတဲ့အရာရှိတချို့ကနေပြီးတော့ဒီနိုင်ငံရေးကျင်းသားတွေလွတ်ပေးဖို့ကိုထောက်ခံဆွေးနွေးရဲဆိုတာလည်းပဲထူးထူးခြားခြားကျွန်တော်ကြားမိပါတယ်အဲဒီတော့ဒီကိစ္စတွေပေါ်မှာဥမျက်နှာကိုကျွန်တော်ဆက်ပြီးတော့ဆွေးနွေးစေချင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပေါ့နော်နောက်တစ်ခါဒီအကျဉ်းသားဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်လက်ရှိဒီမြန်မာအစိုးရအနေနဲ့ဟိုတိတ်ပြီးတော့ကင်တွဲခြင်းပုံမရဘူးလို့ကျွန်တော်သုံးသပ်မိပါတယ်ဗျဟိုဘာကြောင့်လဲလို့ဆိုတော့သူတို့ကဒီယူဆထားတာကဒီတမ်းပြည့်ပြုပြင်ပြောင်းလဲလို့တဲ့ချက်သချင်းမျိုးဆက်အကြောင်းသားတွေအပါဝင်ပေါ့နော်ယုံကြည်ချက်ကြောင့်အချင်းကျနေတဲ့လူတွေဟာလားလက်ရှိအစိုးရကိုဟိုပေါ့ဟိုတိုက်ခံပြူတယ်မှရန်ပြူမယ်လို့ဟိုသူတို့ကဟိုမြင်တာမျိုးရှိတာဟုတ်ဒါတော့ခုနဒီအကျဉ်းသားကိစ္စခုနနိုင်ငံရေးအကျဉ်းသားရဲ့ပတ်သက်လို့ပေါ့နော်နောက်တစ်ချက်ကဥပမာကြီးပြောသွားသလိုနိုင်ငံရေးအကျဉ်းသားရဲ့ပတ်သက်ပြီးတော့ဒီစက်တပ်ဘက်ကအရာရှိတွေဟိုဝင်ပြီးတော့ဟိုဆွေးနွေးရဲဆိုတဲ့ကိစ္စပေါ့နော်ဆိုတော့လက်ရှိကျွန်တော်တို့ကြားနေတဲ့သတင်းတွေအရာကအခုပြည်ပြင်းကြောင်းလဲမှုလုံနေတာနဲ့ပတ်သက်ပြီးတော့ပေါ့နော်လက်ရှိအစိုးရနဲ့စက်တပ်တွေကကျွန်တော်တို့သတင်းနှမျိုးပေါ့တစ်ချိန်တည်းမှာတက်နေတာမျိုးတွေ့ရတယ်ခင်ဗျတစ်မျိုးကတော့ဒီလက်ရှိဦးသိန်းစင်ရဲ့အလားဦးရှိမန်းရဲ့နောက်ပုဂ္ဂိုလ်မင်းအောင်လှိုင်ပေါ့နော်လက်ရှိကဝေးဦးစီးချုပ်အဲသူတို့ကဟိုပြုပြင်ပြောင်းလဲရေးလိုချင်တယ်အမဒီ2008ဖွဲ့စည်းပုံအတိုင်းဟိုသမရရဲ့အမိန်နဲ့ဆက်သွားခြင်းနဲ့ဆိုတော့အဲတရင်မျိုးကျွန်တော်ကြားတယ်တစ်ဖက်ကလည်းခနာကဒီရှစ်လုံးလို့ခေါ်ကြတဲ့ဟိုသူရသူရဦးတင်အောင်မြင်ဦးရဲ့နောက်တစ်ခါဒီဟာပုံနာလို့ပြောတဲ့ဦးအောင်တောင်းရဲ့နောက်တစ်ခါဒီကျွန်တော်တို့ဦးကျော်ဆန်းရဲ့ပေါ့နော်သူတို့ဖွဲ့ရတော့အဲသဘောထားတင်ပါတယ်ဆိုတော့ပုံစံမျိုးလည်းကျွန်တော်ကြားရတယ်နောက်တစ်ခါဒီဟိုက ဒီရရှိတွေကိုလွတ်တော်တဲ့ထည့်ပြလိုက်တဲ့ခါကျတော့ဟိုဒီလက်ရှိရရှိငယ်တွေရဲ့ဟိုစဉ်းစားဖို့မှာလေဒီအရင်တော့ဆေးအစိုးရဟိုစဉ်းစားဖို့နဲ့လုပ်ဖို့လုပ်နေတဲ့ဟိုကွဲပြားတယ်ဆိုတော့အမြင်မျိုးလည်းကျွန်တော်သိရတယ်ဆိုတော့ဟိုဒီအချိန်မှာတော့သူတို့အထက်ထဲမှာခုနကပြောလို့ဟိုသဘောထားမတူညီတာတွေရှိနိုင်တယ်နောက်တစ်ချက်ကလည်းဒီဟိုကုထောင်းကျော်တို့ဥက္ကမကျော်တို့ထောက်ပြတယ်လို့ who send out to me or who loot of Mima Shivare. The yellow, I look on, not the real legacy, Kakere, Pile, on loot. Time it down a look there, and all who do a comma move, now do a comma move, tomorrow I look, don't that day. Total level, hello, the Honsan Sujine, who sooner I see there, the Honsan Sujine, Sarani, Pusine, so that they know Chare, la now the Umian over, no? Southern, hello, no, la, let's see, Surane, the Gayan Pound Bureau. The
chicken, အခုပြမဒီမာကဒီနေစားဒေတာတွေကလည်းပြည်တွင်းမှာအေးချမ်းနေပြီမို့လို့ဒီလိုလောက်ချင်တဲ့လို့လို့ရတဲ့ဒီရေးပေါ်ဥပဒေဆိုတာမလိုဘူးဆိုပြီးတော့သူတို့တင်သွင်းတာအခုနေစားဆောင်တပ်ဖွဲ့စည်းကိုလက်မခံတဲ့ကချင်တို့ရှမ်းတို့ကရင်တို့ကိုသူတို့ထိုးစစ်တွေဆင်နေတယ်အဲ့တော့ရေးပေါ်အဲ့ဥပဒေနဲ့ဘယ်လိုနှီးနွယ်နေဆိုတာကိုဆွေးနွေးစေချင်ပါတယ်ဦးမင်းလည်းဦးခင်ဗျဟုတ်ကဲ့ပါ။ဆောင်
no jati yare. Ero lolo seze magaro, soa te nine di ubriri pechebu season shihamatu, pele peche umamho. Pajaone solution, genero tina dine chipwani de tipuari ma, hansi yami de zuru, navirotaka, piduema, umbaque muri, chila lucien, pansi ye unaimu, ตาราริกาชินีดีเดด้วยดีอุริโกเป็ดเพ็ดผู้ยังก็ไม่มาเลยดีผู้ดีอุริโกเป็ดเพ็ดเมย์โซลูชั่นเลยနိုင်ငံတကာမှာလည်းအရင်ဆုံးကတော့ဒီလိုဖိနှိပ်တဲ့ဥတွေတွေကိုเป็ดเพ็ดကိုကြိုးစားခဲ့တာတွေရှိတယ်เป็ดเพ็ดတဲ့နိုင်ငံတွေလည်းရှိတယ်သို့တော်လည်းပဲဘယ်လိုဖြစ်လာလဲဆိုတော့ကနိုင်ငံ 11 ဖြစ်ပွားပြီးတဲ့နောက်ပိုင်းမှာအတန်းဖဲမှုတွေကတက္ကပါလုံးကိုချိန်ချောက်လာတာဖြစ်တယ်အဲ့တော့အဲ့ဒီအချိန်မှာရခင်ကပေဖြတ်ထားတဲ့ ยีบ่ซีมามุเออุรีดิซาจำแพ้หมู่ตัดเจยีอุรีดิกูเปลี่ยนเส้นจาด้านล่ะอะไรสิเจ้าเอาเปลี่ยนมาในงานมาก็เอริอุรีมีปะทันดีตะยวยก็จนเทนดีท่องกูก็ง้าเสยีบ่ซีมามุเออุรีกูเผ่อุมามาหมอบุโทนี้ตู่ซัวในงานตัวก็หนอกชิหนอกเสร็จเสร็จซีตุนยายีเออุรีมากากวยเดเออุรีกูแลตรุเผ่อุมามาหมอบุลูกจนนี่แหละทีมินอยู่ซะบาดิบาดิโลเลยซอแล้วอะไรอุรีดิอย่าลูตูเตียวกูเตียยงเยอควนอานาไม่ใช่เวเนี่ยแท้ๆพันธุ์ซีไถ่ๆท้าไหนบุ
ดูดีเลยไอ้อุรีดิอย่าไปลงไหนล่ะဖြစ်တဲ့အတွက်ဒါတွေကိုတော့ပယ်ဖြတ်လိမ့်မယ်လို့ကျွန်တော်အဲ့တော့မထင်သေးပါဘူးခင်ဗျဟုတ်ကဲ့ခင်ဗျလွှတ်တော်စီဝေးပွဲတွေအခုကျင်းပပြုလုပ်နေနေရမှာဟိုအမှားကလေးကွာပဲယူဆခဲ့ကြတာပေါ့လေစံခိုင်ဖွံ့ဖြိုးရေးပါတီမှာတမတော်အရာရှိကြီးတွေကနေပြီးတော့ဟိုဝင်ရောက်နေရယူပြီးအခုလွှတ်တော်ထဲမှာလည်းပဲသူတို့ကအများစုဖြစ်နေတဲ့အတွက်ကြောင့်ဒီမ တို့အကုန်လုံးမှတ်ယူခဲ့ကြပါတယ်ဒါမှမဟုတ်အခုနည်းနည်းရှော့ရှော့ပေါ့ပေါ့လုပ်ပေးတာလေးတွေကြားတော့လည်းပဲတန်လျာစိတ်ရှိနေကြတဲ့ရပဲကျွန်တော်တို့ဝန်တာအားတက်မိတာလေးလည်းပဲပြင်မိပါတယ်အခုဆိုလို့ရှိရင်ဒီလွတ်တော်စည်းဝေးပွဲတွေမှာဒီပြည်တွင်းကသတင်းလောက်တွေကိုသာမကပဲနဲ့ဒီနိုင်ငံခြားကသတင်းလောက်တွေပါအခုနော်အခုတရုတ်တို့ဂျပန်တို့ကသတင်းလောက်တွေလာပြီးတော့ရုပ်မြင်သံကြားရိုက်ကူးနေကြတယ်ဆိုတာကြားရတယ်နောက်ထပ်ဒီသတင်းဌာနတွေကလည်းပဲရှောက်ထွားတယ်ထပ်တင်ပြီးတော့သူတို့လည်းပဲလာပြီးတော့သတင်းယူချင်ပါတယ်ဆိုတာမျိုးအဲ့တော့ဒီလိုစာနယ်ဇင်းတွေကိုပါနည်းနည်းလေးဟလာလွတ်လပ်မှုလေးပေးပြီးတော့လောက်ကင်ဝင်ပေးကြတယ်ဆိုတာလည်းဒါအင်မတန်ကောင်းတဲ့ကိစ္စပါပဲဒီလွတ်တော်အခုကျင်းပနေတဲ့အခြေအနေတွေအကုန်လုံးကိုခြုံပြီးတော့ပေါ့လေနော်ကျွန်တော်တို့ဒီပြည်ပမှာကျွန်တော်မြင်ရတွေ့ရကြုံရတဲ့အခြေအနေတွေနဲ့နှိုင်းရှင်ပြီးတော့လည်းပဲကျင်းပစေချင်ပါတယ်ဒီဆိုရကအာဆီယံဥက္ကဋ္ဌနေရာကိုရနိုင်ဖို့အတွက်ဒီလိုရှော့ပေါမှုတွေဟာဟန်ပြလုပ်နေတာပါဆိုပြီးတော့ပြောဆိုပေးပါမှုတွေကျွန်တော်တို့လည်းကြားနေရပါတယ်ဒါတော့အခုလို့ဒ ီအကောင့်ဘက်ကိုဦးတည်လာတယ်လို့ယူဆရတဲ့ဒီရှော့ပေးလာတဲ့ကိစ္စတွေပေါ်မှာဘယ်လိုမြင်လဲဆိုတာဥထောင်းရောမေးပြရအောင်ခင်ဗျာ
အေးကျွန်တော်ပြောရမယ်ဆိုရင်တော့ဒီလိုအာဆီယံဥက္ကဋ္ဌဖြစ်ဖို့အတွက်ရှော့ပေးလာတယ်ဆိုတာလည်းကျွန်တော်ကမဟုတ်ဘူးလို့တော့ပြောလို့မရဘူးဗျအဲ့တော့ကိုကျွန်တော်ဟိုဆွေးနွေးသွားတဲ့အချက်ဒီထဲမှာဒေသဆန်နေစင်းတွေကိုကျွန်တော်ဟိုလွတ်လပ်ခွင့်လေးနဲ့ပေးလာတယ်နောက်ပြီးတော့တနင်္သမားတွေလွတ်တော်မှာလာပြီးတော့စားထောင်လို့ရတယ်နောက်ပြီးတော့ဒီအရေးပေါ်ဥပဒေကိုပယ်ဖျက်ဖို့သူတို့အနေနဲ့ညှင်းပယ်ရဆိုတဲ့ကိစ္စတွေအားလုံးကျွန်တော်ကပြန်သုံးသပ်မယ်ဆိုရင်ဒီတနင်္သမားတွေလွတ်တော်မှာသွားပြီးတော့တနင်္ယူလို့ရတယ်ဆိုတဲ့အပိုင်းလေးနဲ့အများကြီးပြုပြင်ပြောင်းလဲသွားပြီးလို့ကျွန်တော်ဆိုလို့မရဘူးတနင်္ဆန်နေစင်းနဲ့ပတ်သက်လို့အဓိကကျွန်တော်တိုက်ပြီးမှလိုအပ်နေတဲ့အချက်ကလွတ်လပ်တဲ့သတင်းစာရေးထုတ်ဝေခွင့်ဗျာလွတ်လပ်တဲ့စတိပုတ်လသတင်းစာရေးထုတ်ဝေခွင့်အစိုးရထိန်းချုပ်မှုအနေနဲ့ကင်းလွတ်တဲ့သတင်းတွေကိုလိုက်ပြီးတော့အစိုးရရဲ့ဝန်ထမ်းတွေမှားရင်မှားတယ်လို့လားပြည်သူတွေကရာဇမှုလုပ်တဲ့လူတွေလုပ်တဲ့ဥစ္စာတွေဖော်ထုတ်မယ်အစိုးရဝန်ထမ်းတွေရဲ့မတရားအာဏာလွှဲသုံးတာမှုတွေကိုရေရဲရင့်ရင့်ရေးပြီးတော့ပြည်သူတွေကိုဒီဟာတွေမှားနေပါတယ်ဆိုတော့တင်ပြချက်ကိုတင်ပြနိုင်တဲ့သတင်းစာထုတ်ဝေခွင့်တွေကိုရှိမရသေးဘူးဒီမိုကရေစီနိုင်ငံတစ်ခုမှာလိုအပ်တဲ့အချက်ကအရေးကြီးတဲ့အချက်တွေမှာအဲ့ဒီအစားလည်းပါတယ်အဲ့ဒါအခုဒီမဖြစ်သေးဘူးကျွန်တော်ဗမာပြည်မှာလူဥယျာဉ်တန်း50ကျော်ရှိနေပြီဒီအစိုးရထင်ရတဲ့တရင်တာ၄ဆောင်နေတဲ့ circulate လုပ်နေဆိုတာအင်ပတန်မှားယွင်းနေတဲ့အမြင်တစ်ခုဖြစ်တယ်ကျွန်တော်ခုနေတဲ့ Ithaca မြို့ဟာအမေရိကန်နိုင်ငံရဲ့ New York State ရဲ့မြို့လေးတစ်မြို့ပဲအဲ့ဒီမြို့လေးတစ်မြို့ထဲမှာကတရင်တာ၄၅၆ဆောင်ရှိတယ်ဗျအဲ့တော့ဒီဒါ New York State ကမြို့လေးတစ်မြို့ New York State တစ်ခုလုံးမှာရှိတဲ့မြို့တွေမြို့တွေမှာရှိတဲ့တရင်လွတ်တဲ့တရင်တာကြီးတနင်္ဂနွေလုံးမှာရှိတဲ့တရင်စာတွေဘလောက်ထိများပြားစွာ circulate လုပ်နေဆိုကျွန်တော်မှန်းလို့ရဒီမိုကရေစီနိုင်ငံတစ်ခုမှာဒါရောက်မလို့ဒီနိုင်ငံရေးထုတ်တဲ့သူတွေဟာမတရားလို့လို့ရှိရင်တရင်စာတွေရင်ထုတ်ဖို့ရေးသားချခြင်းနဲ့ဒီသူတို့ဟာပြည်သူရဲ့ရှောင်ကျဉ်မှုခံရတဲ့ပြည်သူရဲ့မေးပေးမှုကိုသူတို့မရရှိနိုင်တဲ့သူတို့ကကြာဆုံးသွားတယ်အဲဒါကြောင့်မလို့နိုင်ငံရေးထုတ်တဲ့သူတွေကလည်းမှန်မှန်ကန်ကန်ထုတ်တဲ့စနစ်ကြီးကိုတရင်စာထင်းချောင်းပေးထားတယ်အဲ့ဒီစနစ်ကြီးကဘာမှမအခုအထိမပေါ်ပေါက်သေးဘူးနောက်တစ်ခုကအကျဉ်းသားကိစ္စနဲ့ပတ်သက်လို့ကကျွန်တော်နိုင်ငံရေးအကျဉ်းသားတွေမရှိပါဘူးလို့အခုရက်ထိဦးကျော်ဆန်းတို့ကလည်းစညင်းခဲ့တယ်ဆိုတော့နိုင်ငံရေးအကျဉ်းသားမရှိပါဘူးလို့ကျွန်တော်ပြောလိုက်ရအောင်ဟိုဒီကြောက်နေတဲ့အမြင်မတူဘူးဗျာအမြင်မတူတဲ့လူတွေဟိုပူးပြီးတော့လှုပ်ချင်ပါတယ်ပူပေါင်းပြီးတော့လှုပ်ချင်ပါတယ်ဆိုပြီးတော့ဦးတင်းဆိုင်မင်းကုန်းနဲ့မှပါတယ်အမြင်မတူအယူဆကွဲပြားတဲ့လူတွေနဲ့ပူပေါင်းလှုပ်ချင်ပါတယ်ဆိုရင်နိုင်ငံရေးအကျဉ်းသားတွေဟာအမြင်မတူအယူဆကွဲပြားလို့ထောင်သွင်းကျင့်ကြခံရတဲ့လူတွေဖြစ်တယ်အဲ့ဒီလူတွေကိုကြတော့မလှုပ်ပေးပဲနဲ့ပြည်ပမှာရှိတဲ့လူတွေကိုတော့လာဖို့အတွက်ဖိတ်ခေါ်နေပါလေဆိုတာဟာသူတို့အဆင့်ကျော်နေတယ်ဒီပြည်ထဲမှာရှိတဲ့ဒီ2000လောက်နိုင်ငံအကျဉ်းသားတွေသူတို့အနေနဲ့တတိရှိရှိနဲ့သူတို့လှုပ်ပေးတယ်ငါတို့ဟာအားလုံးကိုခွာချတယ်အားလုံးနဲ့ဥပပေါင်းလှုပ်ချင်တယ်ဆိုတော့တက်တည်ပြဖို့အနေနဲ့ဒီစစ်ဘိုးဝိတ်ကနေပြီးတော့ဒီအရသာပြောင်းလာတဲ့ဗိုလ်ချုပ်ကြီးတွေဟာတတိရှိရှိပြောင်းမယ်ဆိုရင်ကျွန်တော်ဖိလစ်ပိုင်နိုင်ငံကဗိုလ်ချုပ်ကြီးရာမိုးဆိုဘိုလ်ချုပ်ကြီးအန်ရိုင်းတို့လိုပြည်သူရဲ့လူထုရဲ့လေးစားကြည်ညိုခြင်းခံရတဲ့ဘိုလ်ချုပ်ကြီးတွေဖြစ်လာမယ်။ဒီကဲလူထုရဲ့ကြည်ညိုမှုသူ့အတူတခဲနဲ့တစ်ခါထောက်ခံရမယ်လူတွေဖြစ်တယ်။အဲဒါကြောင့်မလို့သူတို့ယုံကြည်ကြည်နဲ့တော့လှုပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့ဒီနိုင်ငံချင်းသားတွေကိုရဲဝဲထောင်တွေပြုတ်ထားတဲ့ကိစ္စတွေကလည်းဥပမာမင်းကိုနိုင်တို့ကိုကိုကြီးတို့ဟဲ့လားကိုထေးကျွဲတို့အကုန်လုံးဟာကိုမင်းဆရာတို့အကုန်လုံးဟာရန်ကုန်မှာနေတဲ့လူတွေဗျ။သူတို့အားလုံးရဲဝဲထောင်တွေမှာပို့ထားတယ်ဆိုတော့မိသားစုနဲ့မတွေ့ရအောင်ဒုက္ခရောက်တဲ့ရောက်အောင်အရှင်းသားတွေလည်းဒုက္ခရောက်သလိုသူတို့မိသားစုတွေလည်းဒုက္ခရောက်အညှိုးနဲ့ထားထားလို့ဖြစ်နေတယ်။ဆိုအဲ့လိုဟာမျိုးတွေကစကျွန်တော်တို့ကဒီပြုပြင်ပြောင်းလဲဖို့လိုတယ်။ဒါပေမဲ့အချင်းထောင်နဲ့ပတ်သက်လို့ကျွန်တော်လည်းထောင်ကြခဲ့တဲ့နိုင်ငံအချင်းသားပြောင်းနေကျွန်တော်ခံစားခဲ့တာ။ထောင်ထဲမှာကျွန်တော်တို့ကလူနဲ့သူနဲ့တူအောင်မနေရဘူး။အစားအသောက်ကစတပတ်မှမှအတိုင်းတဒုံတဒုံမှတော့ခိုးထပ်ပြီးတော့ဒီလိုလေးပဲကျွန်တော်ရတယ်အချင်းလေးကျွန်တော်ခံစားခဲ့ရတယ်။နောက်အင်တာမရှိဘူး။ဂမ်ဘလာနဲ့အင်တာသွားရတယ်။အဲ့ဒီလိုအချင်းသားတွေရဲ့ဘဝဟာတိရစ္ဆာန်တွေလိုဖြစ်နေပြီးတော့အချင်းသားတွေဟာဒီနိုင်ငံအချင်းသားဖြစ်စီ၊ညာဆွတ်သားဖြစ်စီသူတို့ဟာလုတ်ပိုင်ခွင့်တွေဘာမှမရှိဘူး။တရေသာဖတ်လို့မရဘူး၊ရေဒီယိုနားထောင်လို့မရဘူး၊စာအုပ်စာတမ်းသွင်းလို့မရဘူး။အဲ့လိုအချက်လက်တွေအကုန်လုံးပိတ်ထားပါမင်းတို့အချင်းသားဖြစ်တဲ့အတွက်မင်းတို့ရဲ့လူခွင့်ရေအောင်ဆုံးရှုံးသွားပြီ။မင်းတို့ကတူဆက်နင်းကြသွားပြီဆိုတဲ့treatment မျိုးကိုဒီအရေးယူထားမှုမျိုးကိုအင်္ဂလိပ်လက်ထက်ကကျွန်တော်ကိုလိုနီဘဝပါတော့အဲ့ဒီလောက်ထိရက်ဆက်ကြမ်းကြုတ်တာမရှိခဲ့ဘူးကိုမျိုးသားချင်းချင်းမှာအဲ့လိုဖြစ်နေတာတွေကအင်တန်ဝါနဲ့ကြည်ခွဲစရာကောင်းတယ်အဲ့ဒီဟာမျိုးကိုအများဆုံးပြုပြင်တင်တယ်လို့ကျွန်တော်ကမြင်နေတာ
ဟုတ်ကဲ့ခင်ဗျာ ဦးမြင့်လာရခင်ဗျာ
ဟုတ်ကဲ့ဒီစာနယ်ဇင်းတွေကိုပေါ့နော်ဒီဒီလွတ်တော်တွေကိုဝင်ပြီးတော့သတင်းယူရတယ်ဆိုတာမျိုးကျွန်တော်တို့ကြားပါတယ်အဲနောက်ဆုံးသို့တော်လည်းပဲနောက်ဆုံးအခြေအနေရသိရတာကစာနယ်ဇင်းတွေကဒီလွတ်တော်ခံမာတွေကိုကျွန်တော်တို့ဝင်ပြီးတော့အမှ5မိနစ်10မိနစ်လောက်5မိနစ်လောက်ပဲနဲ့တွေ့ရတယ်တပုံရိုက်ကြပါနော်နောက်ပြီးတဲ့အခါမျိုးမှာစာနယ်ဇင်းသမားတွေအတွက်ကိုထားထားတဲ့အခုအခန်းထဲမှာနေနေရတယ်ဆိုတော့ဟိုလွတ်တော်မှာပြောနေတာတွေကိုသူတို့ကြားဟိုမြင်ရမကြားမယ်ပေါ့နော်သူတို့သူတို့အနေနဲ့ကဒီလွတ်တော်ကုသလေနဲ့ဘလို့မှမထိတွေ့ရဘူးဆိုတာမျိုးကျွန်တော်သိရတယ်အမှလွတ်တော်ထဲမှာအမှကုသလေတယောက်ယောက်ကိုဒီစာနယ်ဇင်းသမားတယောက်ကဟိုမေးမြန်းခြင်းနဲ့အင်တာဗျူးခြင်းနဲ့ဆိုလို့ရှိရင်ဟိုသက်ဆိုင်ရာအဖွဲ့အစည်းကိုအရင်ဆုံးအကြောင်းကြားရတယ်ဆိုတာမျိုးသိရတယ်နောက်တစ်ခါဒီလွတ်တော်ကုသလေကတဲခုတဲ့နေရာကိုပြန်ရောက်တည်တိုင်အောင်စာနေစင်းသမားတွေအိုက်တဲ့ကိုရနေအောင်တော့ပြီးတော့ဟိုတတင်းယူရင်ဒီလွတ်တော်ကိုယ်စားလှယ်နဲ့စာနေစင်းသမားဒီတိုင်းလူချင်းတွေ့ပြီးပြောလို့မရအောင်တယ်လီဖုန်းနဲ့ပြောရတယ်ဆိုတဲ့ဟာမျိုးကိုသိရတယ်လေဆိုတော့ဒီဟိုစာနေစင်းသမားတွေလွတ်တော်တွေကိုဝင်ရတယ်ဆိုတာပဲရှိတယ်တော့တကယ်ကိုလွတ်လွတ်လပ်လပ်ယူခင်မရှိဘူးဆိုတာမျိုးလည်းကျွန်တော်တို့တစ်ဆက်တည်းကြားရတယ်လေဒီအခုလက်ရှိအခြေအနေရတော့ဒီတော့ဆန်းစုကြည်ရဲ့စောင်းပါတွေကိုတချို့မဂ္ဂဇင်းတွေမှာစပြီးတော့ပေါ်ပြခွင့်ရတယ်ဆိုတာမျိုးလည်းကျွန်တော်တို့သူသိရပါတယ်ဟိုတကယ်တော့ဒီစာနယ်ဇင်းဆိုတာဒီတိုင်းပြည်တစ်ခုရဲ့ဆိုရုံနဲ့မှန်လို့ပြောကြပါတယ်ဒီစာနယ်ဇင်းသမားတွေကဟလာတကယ်ဥမာအစိုးရတွေမသိတဲ့ပြည်သူတွေရဲ့လက်ရှိဘဝတွေကိုသူတို့ကပေါ်ပြနေတဲ့အတွက်ဟိုအစိုးရတွေအတွက်အများကြီးအကျိုးရှိပါတယ်ဒီစာနယ်ဇင်းတွေကတိုင်းပြည်ကိုဒီတိဆောက်နိုင်တဲ့လူတွေဆိုတော့အတိကိုလည်းမလက်ရှိဝင်းကြီးတွေကဟိုနားလည်ဖို့လိုတာပေါ့နော
်ဟုတ်ပါတယ်အခုကနေခေတ်ကဘာပေါ်မှာကျွန်တော်အကုန်မြင်နေတွေ့နေကြားနေရတာဒီနိုင်ငံရေးသမားတွေနိုင်ငံရေးပါတီခေါင်းဆောင်တွေကနေပြီးတော့ဒီတရားညီလာမကြတာတွေလှုပ်ကြခံကြရင်အခရိလိုက်စားမှုတွေလှုပ်လာကြလို့ရှိရင်လူချင်းပေါ်ဖောက်ပြက်လာကြလို့ရှိရင်စာနယ်ဇင်းတွေကနေအကုန်လုံးပဲထောက်ပြကြရတာပါခုနကကိုထွန်းအောင်ကျော်လည်းပြောသွားတယ်အခုဦးမြင့်လည်းပြောတယ်ပြီးတော့ဒီစာနယ်ဇင်းသမားတွေကလွတ်လွတ်လပ်လပ်နဲ့ဒီအမြင်မတော်တာတွေကိုထောက်ပြရေးပြလို့အရေးယူနိုင်မယ်ဆိုလို့ရှိရင်ဒီကနာ clean government ဆိုတဲ့เนาะတန်ရှင်းတဲ့အစိုးရဖြစ်လာဖို့အတွက်အခရီးလိုက်စားမှုတွေလျော့ပါသွားဖို့အတွက်အများကြီးအထောက်အကူဖြစ်လာမှာပါအခုဆက်ပြီးတော့ဦးမင်းလွင်ဦးကိုဆွေးနွေးစေချင်ပါတယ်ခင်ဗျ
သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရကထုံးအောင်ညိုပြောသွားတဲ့ပုံစံတွေကိုကျွန်တော်တော်တော်များများသဘောတူပါတယ်ကျွန်တော်မြန်မာနိုင်ငံအတွင်းမှာကတော့ဒီသတင်းစာလွတ်လပ်ခွင့်တကယ်တမ်းသာခွင့်ပြုလာမယ်ဆိုလို့ရှိရင်ပထမဦးဆုံးအနေနဲ့လုံဆောင်ရမယ့်ကိစ္စလို့ကျွန်တော်အနေနဲ့မြင်တဲ့ဥစ္စာကတော့ဒီပသတင်းဌာနတွေကိုသတင်းပေးဖို့တယ်ဆိုပြီးတော့ဖန်ဆီးရေးယူထားတဲ့သတင်းတောက်တွေရှိပါတယ်အဲ့တော့အဲ့ဒီသတင်းတောက်တွေကိုပြန်လည်လွတ်ပေးသင့်တယ်နောက်ပြီးတော့တခါပုံနှိပ်ထုတ်ဝေခွင့်အဥပဒေတွေနဲ့ဖန်ဆီးထိန်းသိမ်းထားတဲ့လူတွေရှိတယ်ဒါတွေကိုပြန်လည်လွတ်ပေးဖို့လိုပါတယ်လက်ရှိဆိုအပ်တဲ့လက်ထက်မှာကတော့အဲ့ဒီလိုမျိုးလွတ်ပြီးမဲ့အရေးအယောင်ကိုတော့ကျွန်တော်တို့မမြင်တွေ့ရသေးပါဘူး။ဘာကြောင့်ဒီလိုပြောရတာလဲဆိုလို့ရှိရင်ဒီပြီးခဲ့တဲ့လကပဲနိုင်ငံရေးအကျဉ်းသားဒီလူမျိုးရေးအတွက်လှုပ်ရှားတဲ့လူငယ်နှုတ်ဦးကိုပုံနှိပ်ဥပဒေနဲ့အခုအရေးယူထားတယ်ဆိုတာကျွန်တော်တို့သိရတယ်။ဒါကြောင့်ဒီအစိုးရရဲ့သတင်းလွတ်လပ်ခွင့်ပြီးတဲ့ဆိုတာကသူတို့အနေနဲ့ဟန်ပြလှုပ်ဆောင်နေတယ်လို့ပဲကျွန်တော်အနေနဲ့မြင်တယ်တကယ်တမ်းပြည်သူ့လွတ်တော်မှာဆွေးနွေးတဲ့အချက်လက်တွေကိုတော့မှအားလုံးလွတ်လွတ်လပ်လပ်သတင်းစာတွေမှာဖော်ပြခွင့်ရှိဘူးဆိုတာကိုကျွန်တော်တို့တွေ့ရတယ်။ခွင့်ပြုချက်တောင်းရတယ်။ခွင့်ပြုချက်ရမှသာဖော်ပြနိုင်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။တိုင်းဒေသစစ်ပွဲတွေနဲ့ဖြစ်ပွားနေတဲ့ဒေသတွေမှာလူခွင့်ရေးချိုးဖောက်မှုသတင်းတွေသတင်းစာတွေမှာဖော်ပြထားတာမတွေ့ရဘူး။ဒါတွေကသတင်းစာလွတ်လပ်ခွင့်အပြည့်အဝပြီးတယ်လို့ကျွန်တော်တို့မပြောနိုင်ဘူးလို့ကျွန်တော်အနေနဲ့ထင်မြင်တယ်။နောက်ပြီးတော့တခါဒီတောင်သူလယ်သမားတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်လို့လည်းတိကျခိုင်မာတဲ့ဥပဒေကိုပြဋ္ဌာန်းပေးဖို့လိုတယ်။အလုသမားတွေနဲ့ပတ်သက်တဲ့ဥပဒေမှာလည်းဒီတောင်သူလယ်သမားအလုသမားတွေရဲ့အရေးကိုအကာအကွယ်ပေးနိုင်တဲ့ဥပဒေဖြစ်ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဒီတချို့ကပြောကြတယ်ဟိုအပြစ်တင်မစွာကြပါနဲ့စောင့်ကြည့်ကြပါအောင်ဆိုပြီးတော့နော်ဟိုအစိုးရဘက်ကနေရှေ့နေလိုက်ပြတဲ့လူတွေလည်းပဲရှိရဲ့ကျွန်တော်တို့မြင်တာကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဆိုတာကကိုယ့်ရဲ့မဲဆန္ဒရှင်ပြည်သူတွေနဲ့အမြဲတမ်းထိတွေ့ပြီးတော့ကိုယ့်မဲဆန္ဒရှင်တွေဘာတွေအခက်အခဲရှိနေလဲပြဿနာတွေ့နေလဲဒါတွေကိုပြည်လဲအောင်အစိုးရကနေပြီးတော့လှုပ်ဆောင်ပေးဖို့အတွက်လွှတ်တော်တွေမှာတင်သွင်းမယ်နော်ဒီလိုအခြေအနေမျိုးတွေရှိရမှာပါတဖြည်းဖြည်းနဲ့တော့ကောင်းလာမှာပါလို့လည်းပြောတယ်သူကလည်းပြောတယ်အ ဒါကြောင့်ကတော့လည်းပဲမဟုတ်ပါဘူးဒါကလေးကစစ်ဘုတ်ချုပ်တွေကစင်ကာပူနိုင်ငံရဲ့ပုံစံမျိုးစင်ကာပူနိုင်ငံမှာဆိုလို့ရှိရင်ပြည်သူ့ထွတ်တော်ထဲမှာအာဏာရပါတရားနေပြီးတော့အမကလင်ကား60ရှိတယ်အတိုက်အခံဒီမိုကရေစီဘက်ကအမကနှစ်ယောက်သုံးယောက်ပဲရှိတယ်ဆိုတော့ဘာပဲတင်တင်ဟိုအာဏာရပါတရားနေပြီးတော့အကုန်လုံးပယ်ချသူတို့သဘောကျရွယ်လောက်သွားတာဒါအောင်နမူနာယူထားတာပါပဲလို့လည်းထောက်ပြလိုက်
ဒီနိုင်ငံပါတီတွေပျောက်သွားတယ်ကျောင်းသားဖွဲ့စည်းတွေလက်ထမဖွဲ့စည်းတွေပျောက်ပြတ်သွားတယ်အဓိကဒီနိုင်ငံပါတီတွေပျောက်သွားတယ်ကျောင်းသားဖွဲ့စည်းတွေလက်ထမဖွဲ့စည်းတွေပျောက်သွားတယ်အဲ့လိုလူတန်းစားဖွဲ့စည်းတွေအကုန်လုံးကိုပြင်ထားပြီးတော့အစိုးရထောက်ခံတဲ့လမ်းစဉ်လူငယ်တို့လာအလုံသမားကြီးယုံတို့ဆိုတဲ့ဒီမဆလပါတီထောက်ခံတဲ့ဒီအလုံသမားဖွဲ့စည်းတွေဒါဆိုလို့ဖွဲ့စည်းခွင့ ဒီမှာရှိတဲ့ဒီလောက်ရက်တွေဟိုတူတူလူတန်းကဖွဲ့စည်းတွေကကာဝယ်ရင်းနဲ့သူတို့လူထမ်းသားတွေဖွဲ့စည်းတွေအကျိုးကာဝယ်ရင်းနဲ့အစိုးရရဲ့အာဏာလွန်ကျွန်သုံးဆွဲမှုကိုသူတို့ကဟန်တားနိုင်တယ်အဲ့လိုဟန်တားနိုင်တဲ့ဖွဲ့စည်းတွေကိုတကယ်တမ်းဒီမိုကရေစီလိုလားလို့ရှိရင်ဦးသိန်းစိန်တို့ဆိုတာအနေနဲ့ဒီလောက်သမားဖွဲ့စည်းတွေကိုဖွဲ့စည်းခွင့်ပြည့်ရဆိုတာကျွန်တော်တို့လည်းကြိ ကျွန်တော်တို့ဒီဒုတိယကြိမ်ကျင်းပတဲ့ပြည်သူလွတ်တော်မှာဥပဒေမူကြမ်းနေတင်သွင်းတာတွေဆွေးနွေးတာတွေအခုတော့နေနဲ့စတင်နိုင်ရမယ်အစိုးရရဲ့မတရားလုပ်မှုကိုလည်းအစိုးရဝန်ထမ်းတွေဖြစ်တဲ့အလုပ်သမားတွေကလည်းစတင်နိုင်ပြီးတော့တောင်းဆိုနိုင်ရမယ်အစိုးရဝန်ထမ်းတွေကအာဏာအလွန်ကျုံတုံးသွဲတဲ့ဝန်ထမ်းတွေကတရားစွဲခွင့်ရှိရမယ်အဲ့ဒီလိုတကယ်တမ်းစစ်မှန်တဲ့လွတ်လပ်ခွင့်နေ ဟုတ်ကဲ့ဟုတ်ကဲ့အားထောင်လိုက်ရတယ်အဲ့ဒီအစီအရော်ကြီးကသူတရားဟောမယ့်ဥစ္စာကိုသာသနာကြီးကဖွင့်ပြပြီးမှာပြည်ထောင်ဝင်ကြီးဌာနနေလာပိတ်တယ်ဆိုတာမျိုးတွေပေါ့ဗျာဝင်ကြီးဌာနတခုကဖွင့်နေဝင်ကြီးဌာနတခုကဒီဆရာတော်ကြီးပြောတာမလိုလားဘာလို့လဲငါတို့ဝိပါမမလို့ဆိုတော့ဟာမျိုးကိုအကြောက်တရားတွေနဲ့ တို့တို့ထိမအောင်ကြောက်တယ်ကြောက်တရားတွေနဲ့တို့တို့မဟုတ်တာလောက်ရတာတွေဝိပါမအောင်ကြောက်တယ်ကြောက်တရားတွေရှင်းနေသမျှတာလောက်ပါလုံးကတော့ကျွန်တော်တို့တိုင်းပြည်ကမှောင်မိုက်ထဲကထွက်မှာမဟုတ်ဘူးအဲ့တော့စစ်ဘုတ်ရုပ်တွေနေနဲ့ကျွန်တော်လိုချင်တာတတ်တိရှိပါဒီတိုင်းပြည်ကိုချစ်ပါကျွန်တော်တိုင်းပြည်ကိုကျွန်တော်လည်းချစ်တယ်စစ်တိုက်မှာတိုင်းပြည်ချစ်တာမဟုတ်စစ်တိုက်တဲ့လူတွေတွေမှာလည်းတိုင်
ကျွန်တော်တို့ဒီဂုံးကျုပ်လေးမှတ်ချက်လေးပြောပါမယ်။ဟုတ်တယ်ဆရာ။ဆိုတော့ဟိုကမ္ဘာကြီးပြောကြသွားလို့ပေါ့နော်။လွတ်တော်ကတကယ်တမ်းကျွန်တော်စစ်မှန်တဲ့လွတ်တော်ဖြစ်ဖို့ဟိုအရေးကြီးပါတယ်။အဲ့လိုအရေးကြီးတဲ့အတွက်လက်ရှိဟိုမှာဒီအာဏာပိုင်တွေကတို့ရဲ့ဟိုလုံမိကန်ဒီအဟောင်းတွေပေါ့နော်။ယူဆွေးနေလုံမိကန်ဒီအဟောင်းတွေပြုပြင်ဖို့လုပ်မယ်လို့ကျွန်တော်ထင်ပါတယ်။နောက ဒီလိုမျိုးအလားစပြီးတော့ထုံးကားအောင်လို့ဒီအစိုးရအနေနဲ့ဒါလုပ်တင်တယ်လို့မြင်ပါတယ်နောက်တစ်ချက်ကပေးနေရာမှာဆိုကျွန်တော်တို့ကဟိုချက်ကန်ဘယ်လန့်ပေါ့နော်ဒီထိန်းချောင်းနဲ့စနစ်ဖြစ်ဖို့အတွက်အမှတ်တရေမီဒီယာလွတ်လပ်ခွင့်နေဒါတွေရှိဖို့လိုပါတယ်အဲ့လိုမျိုးဟလာတရေမီဒီယာလွတ်လပ်ခွင့်နေရှိလာမယ်လွတ်လပ်တဲ့လူအောင်ဖွဲ့စည်းပြီးပေါ်လာမယ်လွတ်တော့ကလည်းတကယ်ပြည်သူပ
ဒီလိုမျိုးကျွန်တော်တို့ဒီလက်ရှိအခြေအနေဟာလက်ရှိအခြေအနေဟာပေါ့နော်ဒီလက်ရှိကျွန်တော်တို့ဒီဦးသိန်းစိန်အစိုးရအနေနဲ့တိုင်းပြည်ကိုပြုပြင်ပြောင်းလဲကောင်းပြောင်းလဲနိုင်မယ်လို့အားလုံးကမျှော်လင့်နေတဲ့အချိန်ဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့အချိန်ကပြည်နေပြီမလို့ဒီမှတ်ချက်တင်တယ်ပဲဒီကုန်းချုပ်ပြရစေအခုစကဝိုင်းမှာပါဝင်ပြီးတော့ဆွေးနွေးပေးခဲ့ And I've Civil Society for Burma, Lola Dom Yama Lubong Apwe, Taunga Uton Yone, Burma Today Internet Drenza Editor, Umian Lango, two Jesu Tinshichang, Pio Javazikmia, Kodashi and Bongle, Kosei Napia, Jama Shunan Javazi.